ပြောရစီကနော်ဒီဥစ္စာလနာစင်ညာမှာရောမြမအရေးဆုံးသက်တဲ့အစီအစဉ်ဖြစ်ပါတယ်။နေ့တရားပြောင်းခဲ့ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်ဟာမြမနိုင်ငံသမိုင်းမှာနိုင်ငံရေးအရာဘယ်လိုအရေးပါအရာရောက်ခဲ့တယ်လဲဆိုတာကိစ္စကိုရန်ကုန်တက္ကသိုလ်ပြလိုက်ဖို့ဆောင်ရည်ဦးဆောင်ဖွဲ့ဝင်ဟင်္ဒရာတက္ကသိုလ်တာဝန်ခံပါမောက်ခါချုပ်အရင်းသားဦးခင်မောင်ချူနဲ့ကျွန်တော်ကြိုးစားတာဆွေ ကျွန်တော်တက္ကသိုလ်ပြတိုင်းအဖို့ဝင်နေနေနဲ့တက္ကသိုလ်သမိုင်းကိုပိုင်းနာပိုင်းခွဲပြီးမတန်းတင်မှုစီစဉ်နေတဲ့ဆွဲကြောင်းဗမာဟုတ်ဥက္ကမုံချူကစတင်ရှင်းပြပါမယ်။ကျွန်တော်ရပြတိုင်းကိုတက္ကသိုလ်မထူထောင်မီကာလပေါ့1928နှစ်မတိုင်မီကထောင်းရှေ့ရာခုနှစ်ဆယ်ရှစ်မှာဟိုရန်ကုန်ကောလိပ်စပြီးတော့ဟိုတတိယတဲကာလပေါ့ဆရာအဲ့ဒီကနေပြီးတော့1928ခေတ်ကာလတခုနေနဲ့ပိုင်းပါမယ် ါနော်နောက်ဒီလူတွေရဲ့တက္ကသိုလ်ဖွင့်ပေးဖို့တောင်းဆိုချက်တွေဖွဲ့စည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်တွေထောက်ထားတွေပါပါမယ်ဆရာပြီးတဲ့အခါမှာ1920အနေပြီးတော့ကျွန်တော်တို့1945အထိကာလတစ်ခုပါတခါ1945အနေ1980အထိကာလတစ်ခုပိုင်းပါမယ်1980အနေ1995စေရင်တုကာလတစ်ပိုင်းဖြစ်ပါမယ်1995အနေနှစ်တရာအထိပေါ့နော်အခုဒီနေ့ပြည့်တဲ့အချိန်ထိကအပိုင်းတစ်ပိုင်းနေနေဆိုအပိုင်းအားဖြင့်ခေတ်ကာလ5ခုပိုင်းပြီးတော့မှကျွန်တော်တို့ပြရတဲ့ကိုစီစဉ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်ဟုတ်ကဲ့
ခေတ်ကာလအလိုက်ပိုင်းတာဖြစ်ပါတယ်အကြောင်းများအားဖြင့်ကရောဒီအခုကျွန်တော်တို့ရှင်းနေခြင်းနဲ့နိုင်ငံရေးပိုင်းရန်ကုန်တိုက်သူရဲ့မြမစမိုင်းမှာအရေးပါတဲ့နိုင်ငံရေးအခန့်ကဏ္ဍကိုရောဘယ်လောက်ထိခိုင်လိုက်လုပ်ထားပါလဲပြည်내ထားပေါ်ပြဖို့ပြည်ကြစီစဉ်ထားတာရှိပါသလား
ကျွန်တော်တို့ကရန်ကုန်တက္ကသိုလ်ဤစမထူထောင်ခင်နဲ့ကဒီကာလကရတက္ကသိုလ်ရဲ့တရားခံနေတဲ့ရန်ကုန်ကောလိပ်ကစရှိခဲ့တယ်အဲ့ဒီအနေထားလေးကိုကျွန်တော်တို့တိုင်းပြည်မှာလည်းပဲတက္ကသိုလ်တစ်ခုဖြစ်အောင်ဆိုပြီးတော့ကြိုးစားတဲ့ကာလမှာတနည်းအားဖြင့်တော့မြန်မာပြည်သူလူထုရဲ့သဘောထားဆန္ဒတွေတောင်းဆိုချက်တွေဖွဲ့စည်းတဲ့တောင်းဆိုချက်တွေအဲ့ဒီအချက်လက်အထောက်အထားတွေနဲ့ကျွန်တော်တို့ကတင်ပြမယ်ကာလဖြစ်ပါတယ်။အဲဒီကတက္ကသိုလ်ကြီးစထူထောင်တဲ့1920ဒီဇင်ဘာလ1ရက်နေ့စပြီးတော့ဒီဥပဒေပြဋ္ဌာန်းပြီးတော့မှထူထောင်လိုက်တဲ့အချိန်မှာ1920ဒီဇင်ဘာလ5ရက်နေ့မှာဆရာလူလည်းသိတဲ့အတိုင်းရန်ကုန်တက္ကသိုလ်ရဲ့အဲ့ဥပဒေကိုမကျေနပ်လို့ဟိုပထမဆုံးကျောင်းသားတပိတ်စတင်ဆင်နွှဲခဲ့တယ်ပေါ့လေ။ဒီလို1920အကြောင်းဖွင့်ပွင့်ခြင်းမျိုးသားနေပေါ်ပေါက်လာစေတဲ့ကျောင်းသားတပည့်ကြီးဆင်နွှဲပြီးတဲ့အခါမှာတပည့်လုံးမှာမျိုးသားကြောင်းတွေပေါ်ပေါက်လာတယ်။အဲဒီပေါ်ပေါက်လာတဲ့အတိုင်းဒါဒီကလည်းသူ့ကာလနဲ့သူဖြစ်လာမယ်။ဒီလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကိုများစွာအထောက်အပံ့ပြုခဲ့တဲ့ကျောင်းသားများရဲ့ကြိုးစားအောင်ဆောင်ခဲ့တဲ့အပိုင်းလည်းပါမှာဖြစ်ပါတယ်။အဲဒီခါတည်းဒီ1930နဲ့31လောက်မှာတောင်ဝန်တက်သူများကျောင်းသားသမားကစတင်ဖွဲ့စည်းတဲ့ဒီကဏ္ဍကြီးလည်းပါမှာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာဒီညမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာပေါ့လေအထူးသဖြင့်ရန်ကုန်တက္ကသိုလ်သမဂ္ဂရဲ့ကိုပြင်ပနိုင်ငံရေးကရက်တွေရိုက်ခတ်လာတယ်ပြင်ပနိုင်ငံရေးပြောကားတွေဝင်ရောက်ဝင်နှောက်လာတယ်တချို့ကလက်ဝဲတချို့ကလက်ရဆက်သဖြင့်တချို့ကအာဏာရတချို့ကအတိုက်ခံအဲ့လိုမျိုးတွေဖြစ်လာတယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေရှိပါတယ်ဒီဘက်ကဆရာတို့ဘယ်လိုခြံတွေဖော်ပြထားပါလဲအဲ
ကျွန်တော်တို့ကတော့ကဏ္ဍဆောင်ပါဝင်မှာဖြစ်တဲ့အတွက်ဒီကျောင်းသားသမဂ္ဂကနားလေ45နေ1980အတွင်းမှာပါဝင်မှာဖြစ်ပါတယ်အဲ့တော့ပြန်ပိုင်းရရင်45စစ်ပြီးကာလဖြစ်တဲ့အတွက်တက္ကသိုလ်ကစတင်မထူထောင်နိုင်သေးပါဘူးအကျန်းပေါ်လေဟိုကြားပြတ်တက္ကသိုလ်နေနဲ့ပဲထူထောင်ခဲ့ရသေးတယ်နောက်48လောက်မှအသားကျပြီးတော့စထူထောင်လာတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီကျောင်းသားသမဂ္ဂရွေးချယ်တင်မြှောက်ပွဲတွေပြန်ပြီးတော့စလာတယ်1962အထိကဒါကျောင်းသားသမဂ္ဂဟာဟိုဖွဲ့စည်းတစ်ခုနေနဲ့ဒီတောင်ကုန်တက္ကသိုလ်ဝင်းဝိုင်းမှာရည်တည်ကြတာကိုတွေ့ရမှာဖြစ်ပါတယ်။ကျောင်းသားတွေရဲ့အသင်းဖွဲ့တွေပေါ့နော်။အခုနလိုကျောင်းသားညီညွတ်ရေးတပ်ဦးတို့၊ဂျာနီရေးတပ်ဦးတို့နော်၊တန်ရှင်းကျောင်းသားအင်အားစုတို့နော်၊ဒီမိုကရက်တစ်ကျောင်းသားများအဖွဲ့ချုပ်တို့ပေါ့နော်။အရင်တော့ခေါ်တာ DS ကိုခေါ်တာပေါ့ဆရာရယ်။နော်နောက်ကျောင်းသားရဲကောင်အဖွဲ့တို့အစရစဉ်ကျောင်းသားအဖွဲ့များဟာဒီရန်ကုန်တက္ကသိုလ်ကျောင်းသားများတက်မဲ့ကမှာအတန်ရွေးခံပြီးတော့မှကျောင်းသားရေးတွေဆောင်ရွက်တယ်လို့ကျွန်တော်တို့နားလည်ပါတယ
်ဟုတ်ကဲ့
အဲဒီကဏ္ဍလည်းပါဝင်မှာဖြစ်ပါတယ်ဆရာ
ကျွန်တော်အရမေ့ချင်တာ62မှာစစ်တပ်ကအာဏာသိမ်းတာကိုကျောင်းသားတွေကအပြင်းထန်ကန့်ကွက်ကြတယ်အဲ့ဒီကြောင့်အာဏာသိမ်းထားတဲ့တော်လှန်ရေးကောင်စီစစ်အုပ်စုကတက္ကသိုလ်ဝင်ထဲမှာကျောင်းသားတွေကိုသိမ်းမိကြအောင်ပစ်တတ်ခဲ့တယ်သပိုင်းဝင်တက္ကသိုလ်အဆောက်အဦကြီးကိုလည်းဘုံခွဲဖျက်ဆီးခဲ့ပါတယ်အဲ့ဒီလူရက်တွေကိုလုခဲ့တဲ့အာဏာပိုင်တွေဘက်ကတော့
ကျွန်တော်တို့ကဘုံကြောင့်သမဟာကွန်မြူနတီရဲ့ခြေကုပ်စခန်းဖြစ်နေတဲ့အတွက်ကြောင့်ဒီလိုနှင်းနှင်းချေမှုတွေလည်းဆွေးတော့ပြောတာကြားဘူးပါတယ်တကယ်ရောက်ဆရာတို့ပြတာအနေနဲ့ဘယ်လိုခိုင်တွဲတင်ပြမယ်လို့စီစဉ်ထားပါတယ်အဲကျွန်တော်တို့ကအခုကဆရာဟိုပစ္စည်းပြည့်ဆရာစုဆောင်တဲ့ကာလဆိုတော့ဒီထောက်ထားနေတဲ့ပတ်သက်လို့ကျွန်တော်တို့အိုးရင်မဲ့ကစင်းတွေရဲ့ចောင်းသားနှစ်လယ်မဲ့ကစင ကိုဗစ်ကာလာကိုမိလိုက်တဲ့အကြောင်းသားကောင်းဆောင်တွေသူတို့ကလည်းမေးမြန်းမိမှဒါမှတ်တမ်းတရားမှာဖြစ်ပါတယ်ခုထိတော့ကျွန်တော်တို့မှာဟိုလက်ရှိပြတိုင်းနေထားကလည်းကိုဗစ်ကာလပါညာနဲ့ပေါ့နော်လှုပ်ရှားရရလဲခြေပိုင်းမှာပစ္စည်းစုဆောင်စေကာလဖြစ်တဲ့အတွက်အတိအကျကျွန်တော်တို့ကအဲ့ဒါလေးတွေတော့ဟိုဖော်ပြနိုင်ရင်မရှိသေးပါဘူးဆရာဒီ
62နှစ်နောက်ပိုင်းကျတော့ဆရာတနိုးတွေတက်ကြွရွာခေဖြစ်လာ
ဆိုတော့အဲ့ဒီကာလလောက်ကြာမှုရောဆရာတို့မှတ်တမ်းတင်ဖို့အစီအစဉ်ရှိပါသလားကျွန်တော်တို့တက်ကြွရွာဖြတ်သားတဲ့ကာလတစ်ခုလုံးမှာတော့သူ့ကဏ္ဍနဲ့သူ့ဘွားတော့ရှစ်ဆယ်ရှစ်မှာလဲဒီကျောင်းသားဒီပါခဲ့တဲ့ကဏ္ဍရှိပါတယ်ဒါအားလုံးသိတဲ့အတိုင်းပဲအဲ့ဒီမှာထောက်ထားတွေဓာတ်ပုံတွေဘာတွေကစကျွန်တော်တို့ဒါသူ့ကဏ္ဍနဲ့သူ့ဘွားကဏ္ဍစုံအောင်တော့ကျွန်တော်တို့စုဆောင်မ down, Sakuja, my chipare. And she said, a chain my labor, General Rada. Say you do gala, but she do not say you do jare gala, my chicket at chess in each coop. Tinanganoe, the my labor, two jar at chess in each coop, chitter, dress, dule, canard coon in error. Bowing my chipare.
Okay, sir, not who general million are. A good lessy. Since I said Luna be and now to the Vienna who is the Rudu Yukout in order as you are Della Kima.
จองดาตมกะริแลซิวะเรสัวแลสีมาปิ่วะทินมาเรดิจองดาตมกะริโซดิจองดาตมกะริเยอคันกันนาบะลุซิเยลุซิยาทุงดามิวะเรบะลุผิดตินดะแลปาดิซงดิโมคราซียูกอบเวดุไลปิ่วยูกอบเวเนเนโนซัวโฮซาเตนพွဲซีลาบิอะพွဲซีลาเรคามาณะทองตะเซยอะนี่ตะเซ็งงาอะเนตากาละเฉิงลောက်กะซาบิจองดาตมกะริเปียนแลปิ่วพွဲซีกวนปิ่วลาดาโฮตุยยาบะเรดิจันเน တက္ကသိုလ်ရဲ့ကဏ္ဍအရေးလည်းရောက်လေကျွန်တော်တို့ကကုသဂါနေတရားတွင်မှာဆောင်ရွက်ခဲ့တဲ့ကဏ္ဍလည်းပေါင်းစုံရှိတယ်ပေါ့ဒီကြားထဲမှာလည်းပဲဒီကျွန်တော်တို့ဟိုဖွဲ့စည်းပြီးရဲ့အချိန်နောက်ပိုင်းမှာသာမန်တမကရရဲ့လှုပ်ရှားဆောင်ရွက်မှုအတိုင်းအတာတွေဆရာတို့ဟိုမြင်တွေ့ရတဲ့အတိုင်းပဲပေါ့နော်သမိုင်းချက်လက်တွေရဟိုတချို့ချက်လက်တွေမှာလည်းဟိုထူးခြားမှုတွေတွေ့ရတယ်နောက်ဒီပညာရေး ဆိုတဲ့ဆန္ဒကိုတွေ့ရတယ်ဒါကြောင့်အခုရွေးချယ်တင်မြောက်ခံထားတဲ့အစိုးရကိုယ်တိုင်ကလည်းပညာရေးဝန်ကြီးကိုယ်တိုင်ကလည်းမိန့်ကြားသွားသလိုပါပဲရန်ကုန်တက္ကသိုလ်ကြီးဟိုရောက်မှာဒီတော်တွင်းလေးမှာဆင့်တပေါင်း၃000ကျော်ကနေဆင့်9000အထိဆင့်
9000လောက်ကိုကျော်ဖြတ်ပြီးတွင်းမြင်လာခဲ့နိုင်တယ်။ဒါဟုတ်လဲကျွန်တော်ကမှကဝယ်စီရရလဲဒါဟိုတို့လူကျင်တဲ့ဆန္ဒနဲ့ကျွန်တော်တို့တက္ကသိုလ်နိုင်ငံတော်ဆိုရလုံနေတဲ့သဘောထားတွေနဲ့ကိုက်ညီရဲလို့ကျွန်တော်အနေနဲ့တော့ရှင်းပြသုံးသပ်ပါတယ်။ဟုတ်ကဲ့တော့ငါတက္ကသိုလ်ကိုပိုင်းစီမံခံွယ်သူ့စီရတဲ့ပေါ်ရှာ။ဟုတ်ကဲ့။ပညာသင်ယာမှုလွတ်လပ်ခွင့်တွေပါလေ။တကယ်ပ
သူတို့ဩဂုတ်လဒီဝန်ကြီးဖွဲ့စည်းဝေးမှာဆုံးဖြတ်ချက်ချပြီးပြီလို့ကျွန်တော်တို့တွေ့ရပါတယ်။မျှော်လင့်ထားပြီးဖြစ်ပါတယ်။ចောင်းသားចောင်းသူများနဲ့ចောင်းပြည်သူလူထုចောင်းသားမိဘများအားလုံးကလည်းမျှော်လင့်နေပါတယ်
။ဆိုတော့အခုဆရာတို့ပြတိုက်ထူထောင်လာတဲ့အတွက်တစ်ချိန်ကအာရှမှာအင်မတန်ဂုဏ်သိက္ခာမှုပြန့်ခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့ဂုဏ်သိက္ခာကျဆင်းခဲ့ရတဲ့စင်ကန်းစာကိုနောင်လာနောက်သားတွေသိယူနိုင်အောင်ဆိုပြီးတော့အဲ့ဒီပြတိုက်ကစွမ်းဆောင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ကနှစ်တရာပြည့်တဲ့အချိန်မှာပြတိုက်ကြီးတစ်ခုပေါ်ထွက်လာပြီပေါ့နော်။ထဲမှထဲရတဲ့စုဆောင်ထားတဲ့ပစ္စည်းတွေမစုံမြင်သေးတော့လည်းပဲခုနဆရာဟိုပြောပြသလိုပဲနောင်လာနောက်သားတွေအားလုံးသင်္ကန်းစာယူနိုင်မှုနော်ဒီပေါ်မှာမူတည်ပြီးတော့မှ အားထုတ်ကြိုးပမ်းနိုင်မှုအတွက်ဒီတရားကြီးဟာကျွန်တော်တို့အကောင်းဆုံးကြိုးပြုလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်တက္ကသိုလ်ကြီးကလည်းပဲအခု2000အနေပြီးတော့နောက်2000များစွာဆက်လက်တည်ထောင်ပြီးကမ္ဘာအဆင့်ကိုအဆင့်9000ကျော်အနေတည်တဲ့ဒီတိုးမြင့်ပြီးတော့အဆင့်မြင့်တက်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒီဟာအတွက်ကိုကျွန်တော်တို့ပြတိုက်ကများစွာအထောက်အကူပြုမယ်လို့လည်းကျွန်တော်လေးလေးန